မင်္ဂလာရှိသောနေ့တည်လေးဖြစ်ပါစေရှင်။မျော်လင့်စရာလူငယ်ကဘာအစီအစဉ်မှပြန်လည်ကြိုဆိုလိုက်ပါရစေ။ဒီနေ့ဖော်ပြပေးမယ့်အကြောင်းအရာလေးကတော့တိတ်ခါရောရစရာစောထွန်းထွန်းလေးရေးသားထားတဲ့အညာတရသူရဲကောင်းများဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။ယေရှုပြုတော်မူသောအခြားအမှုအရာအများရှိသေး၏။ထုံမှုရာရှိသမျှတို့ကိုအတိအချရေးထားလျင်မြေကြီးမဆက်နိုင်အောင်စံစာများပြလိမ့်မည်ဟုထင်မှတ်ခြင်းရှိ၏တနှစ်ကုန်တိုင်းဩဇာကြီးမဂ္ဂဇင်းများကတနှစ်အတွင်းအထူးခြားဆုံးပုဂ္ဂိုလ်များစီရင်ဖော်ပြလေရှိပြီး Person of the Year Time ဟုအကောင်ကြီးအမိရှိစီရင်ပင်ဖြစ်သည်ထိုစီရင်တို့ကိုဖတ်ရင်တွေ့ရင်ကျွန်တော်ကောင်းနေရောက်လာသည်ကအမည်မသိညာတရစည်ရင်နာမည်ကိုကလွဲနေသလိုဖြစ်နေပါပြီ။အမည်မသိအညာတရဆိုကလေးကစည်ရင်ပြုစုမရနိုင်ရှိမှန်းမသိကလေးကဘလို့လို့စည်ရင်ကောက်နိုင်မလဲ။မှတ်တမ်းတင်မခံရတော့သူများမှတ်တမ်းမဝင်သူများလို့ဆိုနိုင်ပါတယ်။အများအားဖြင့်တမိုင်းမှာမှတ်တမ်းတင်ကြံရည်ခဲ့သည်မှာလူပုဂ္ဂိုလ်တဦးတယောက်သို့မဟုတ်လူအ ਨੇ သာလျင်ဖြစ်ပါတယ်။သို့တော့တေကြတာကတော့ထိုလူတဦးတယောက်ဆွန်းဆွန်းတမန်ဆောင်ရွက်ခဲ့တဲ့အရေးကိစ္စများမှာညှာစွာသောလူပုဂ္ဂိုလ်များပါဝင်ပြီးအကြောင်းအမျိုးမျိုးကြောင့်မှတ်တမ်းတင်မခံရဘဲကြံနေတတ်ပါတယ်။သူ့အားသူ့အင်နဲ့ဆွန်းဆွန်းတမန်ဆောင်ရွက်ခဲ့ပေမဲ့ကပြရသည့်အခန်းကဏ္ဍကြောင့်ဖြစ်စေမှတ်တမ်းတင်အားနည်းသောကြောင့်ဖြစ်စေအကြောင်းအမျိုးမျိုးကြောင့်လူမသိသူမသိကြံရစ်ခဲ့သူများလည်းရှိနိုင်ပြီးအင်္ဂလိပ်ဝေါ်ဟာရအဖြစ်Unsung Heroes တီကုံဖွဲ့ဆိုမခံရတော့သူရဲကောင်းများဟုခေါ်ဆိုပါတယ်အမည်သိခြင်းမသိခြင်းထက်လူအဖွဲ့စည်းကိုအကျိုးပြုခြင်းမပြုခြင်းကပိုမိုအရေးကြီးကြောင်းမြင်နိုင်ပါတယ်ဒုတိယကမ္ဘာစစ်ကြီးဖြစ်ပွားကဂျူးလူမျိုး6တန်းငရဲခန့်အသွင်းခံရသည့်ဖြစ်ရဆို၏လက်တယ်တရခန့်မှာဟစ်တလာဟုလူသိများတော်လဲဂျူးလူမျိုး6တန်းကိုဟစ်တလာတယောက်ထဲအပြတ်မရှင်းနိုင်ကြောင်းစဉ်းစားမိရင်အညာတရများ၏အခန်းကဏ္ဍကိုဖြစ်ရဆိုကြီးများတွင်ပင်မြင်တွေ့နိုင်ပါသည်ထို့တူမြမလွတ်လပ်ရေးတိုက်ပွဲဝင်ရာမှာဗိုလ်ချုပ်အောင်ဆန်းနှင့်ဦးနုအပါဝင်ပုဂ္ဂိုလ်ကြီးများ၏အမည်မှာသမိုင်းတွင်ထင်ရှားကြံ့ရင့်ခဲ့သည့်အတွက်နောင်လာနောက်သားများမှတ်သားကျေးဇူးတင်နေသည့်တစ်ချိန်တည်းမှာပင်ထောင်တောင်းချီသောအညာတရတော်လန်ရေးသမားများမပါဘဲနဲ့လွတ်လပ်ရေးမရနိုင်ကြောင်းအလွယ်တကူစဉ်းစားနိုင်ပါတယ်။အညာတရတော်လန်ရေးသမားများကြောင့်လွတ်လပ်ရေးပန်းနိုင်ကိုစုပ်ကိုင်နိုင်ခဲ့ခြင်းဖြစ်ပါတယ်။အလူမင်္ဂလာပွဲဖျားရှိခိုးကျေးဇူးတော်ချီးမွမ်းပွဲတော်များတွင်ရှေးမှပြုံးပြုံးပြုံးပြုံးဖြင့်အခန့်သူများကိုလူများမြင်သားကကျေးဇူးတင်ရှိကြတော်လဲ။နောက်ွယ်မှာချွေးတလုံးလုံးဖြင့်ပကံစီအိုးစေးခွက်စေးသူများကိုတော့မြင်ရန်ခဲရင်လာပါတယ်။တကယ်တမ်းတော့အောက်ခြေသိမ်းသမားများမပါပဲနဲ့အလုတ်ပြီးစီရန်ခဲရင်တော်လဲထဲ့သွင်းကျေးဇူးတင်ရရင်ကြော်သွားလေးရှိတဲ့အတွက်ကြောင့်ထိုသူများဟာ Unsung Heroes များပင်ဖြစ်ပါတယ်။တခါတရံမှာထိုသူတို့ကပြရတော့အခန်းကဏ္ဍကြောင့် Unsung Heroes ဖြစ်နေတတ်ကြပါတယ်။တချို့သောသူများမှာမိမိအဖွဲ့အစည်းမိမိနိုင်ငံကောင်းစားရေးအတွက်သာအဓိကသဘောထားပံ့ပိုးပြီးဇယိုက်အားဖြင့်ခက်ရှူရှူနေတတ်သောကြောင့်မှတ်တမ်းတင်သူများအလွယ်တကူမမြင်နိုင်ဘဲလဲရှိနေတတ်ပါတယ်။ထိုသူတို့တွန်းသောကြောင့်ရွေ့နေမှန်းမသိကြဘဲထိုသူတို့မရှိသောအခါတွင်ဟာကွက်လက်ကွက်များဖြစ်ပေါ်သည်ကိုသိရသောအခါမှတံပိုးကိုမြင်ကြရသောကြောင့်ရင်းတို့ကိုစိတ်ငြိမ်သောခေါင်းဆောင်များဟုကင်မွန်းတတ်ကြပါတယ်။အကြောင်းမျိုးမျိုးကြောင့်တမိုင်းမှာမှတ်တမ်းတင်မခံရလျင်ပင်မိမိဤတရက်တအားပါဝင်မှုကြောင့်အသီးအပွင့်ဖြစ်ပေါ်ခဲ့သည်ကိုပီတိခံစားနိုင်ရန်ဖော်ပြရခြင်းဖြစ်ပါတယ်။အဓိကအားဖြင့်မိမိကိုအလေးပြုခြင်းသာပထမဖြစ်ပြီးအသီးအမှတ်ပြုခံရခြင်းမှဒုတိယသာဖြစ်ပါသည်။နံပါတ်၁တာမန်ဘဝကိုလက်ခံလိုက်စမ်းပါ။ကလေးတယောက်ကြောင်းကပြန်လာတယ်၊သူပျော်နေတယ်အမေကသူ့ကိုမေးတယ်ဘာဖြစ်လို့ပြောနေတာလဲတာ။ဒါကျောင်းကပြဆက်မှာအကောင်းဆုံးနေရာကပါဝင်ခွင့်ရလို့ပါတဲ့။ဒါနဲ့အမေကမေးတယ်ကောင်းလိုက်တာတာရဲ့။တာကမင်းသားလေးလောက်ရလို့လား။ဟဲ့အင်းဒီထက်ကောင်းတယ်။ဒါဆိုတာကဘယင်ကြီးနေရာမှာတရုပ်ဆောင်ရတယ်ဆိုပါတော့။မဟုတ်ဘူးမေမေဒီထက်ကောင်းတယ်။ ဒါဆိုရင်တားမမေကိုတားပါဝင်ရတဲ့နေရာပြောပြပါဦးတားလေးအင်မတန်ကောင်းတဲ့အပိုင်းကပါဝင်ရတာဒါလေးလက်ခုပ်တီးပြီးအားပေးရသူအနေနဲ့ပါဝင်ရတာပါမမေတဲ့ဒါကိုဖတ်ပြီးဘာကြီးမှလည်းမသိဘူးလို့ထင်နေသူတွေအများကြီးရှိမှာပါပဲဒါကပုံမြင်လေးပါအစ်မမှန်တဘာဝပုံမြင်ဆိုတော့တကိုးရှင်လည်းမပါဘူးဇက်လိုက်ကလည်းလူတော်မဟုတ်ဘူး ဒီမှာကျွန်တော်တို့ဦးစားပေးဖော်ပြထားတဲ့ခလီလေးဟာတာမန်ခလီတယောက်ပါပဲ။သူဟာတစ်ချိန်မှာတာမန်လူကြီးတယောက်ဖြစ်လာမှာပါပဲ။ကျွန်တော်တို့ဘဝမှာတာမန်လူသားတွေအများကြီးပါ။ကဘာကြီးကိုတာမန်လူသားတွေနဲ့တိစောက်ထားတာပါ။ကျွန်တော်တို့ဂျက်ကီချန်ရုပ်ရှင်တွေကြည့်ရတဲ့အခါဂျက်ကီချန်ရဲ့စတန့်ဂန်တွေကိုကြည့်ပြီးသဘောကျလက်ခုပ်တီးတဲ့အထဲကျွန်တော်တို့ပါပါတယ်။ ဒါပေမဲ့ကျွန်တော်တို့ဟာလက်ခုပ်တီးယုံကလွဲရင်ဂျက်ကီချန်လိုစတန့်တွေမလုပ်ကြပါဘူး။ចောင်းသားဆိုရင်ចောင်းသားမယ်စဖတ်မယ်ဒီလိုပါဝင်ရတာကျေနပ်မှုရှိရမယ်။မိမိပါဝင်တဲ့အပိုင်းဟာမိမိအတွက်အကောင်းဆုံးလှုပ်ဆောင်ဖို့ပါပဲ။အတန်းထဲမှာလူ၃၀ရှိရင်ပထမရတဲ့သူကတယောက်ထဲပါ။ပထမမရလို့မကျေနပ်စရာမရှိပါ။မိမိရတဲ့အစ်စ်မှာအကောင်းဆုံးကြိုးစားရမှာမိမိတာဝန်ပါ။ ចောင်းနေတယ်ဆိုတာလိမ်မာဖို့ဖြစ်တယ်။အမှတ်တိုးဖို့အဆင့်ကောင်းအောင်ခိုးချတာမျိုးမလုပ်သင့်ပါ။တခါကចောင်းတစ်ចောင်းမှာမောင်နီးဆိုတဲ့ចောင်းသားလေးစုရတယ်။စုပေးပွဲကိုမိဘဆရာအသင်စည်းဝေးမှာပြုလုပ်တယ်။မိဘတယောက်ကပြောတယ်မောင်နီးကចောင်းစာမှာနောက်ပိတ်ချေပဲ။ဟုတ်တယ်သူမိဘကလည်းဘယ်တော့မှရံပုံငွေမထည့်ဘူး။ဒီចောင်းကိုဥက္ကဋ္ဌကရှင်းပြတယ်။မောင်နီးကစာမတော်ဘူး။ မိဘကဆင်းရဲတော့ရံပုံငွေမထည့်နိုင်ရှာဘူး။ဒါပေမဲ့မောင်နီတို့အိမ်ကចောင်းနဲ့နီးတော့အားရင်အားသလိုတန့်ရှင်းရေးလုပ်ပြီးမှအိမ်ပြန်တယ်။တရက်မှာမောင်နီတန့်ရှင်းရေးလုပ်ရင်စာမေးပွဲမေးခွန်းရိုက်ပြီးလွှတ်ပစ်ထားတဲ့မင်းကန်ဆက်ကူတွေကိုရတယ်။တကယ်တော့မေးခွန်းကိုသူရောင်းလို့ရတယ်။သူကိုယ်တိုင်ဖတ်ပြီးဖြည့်ရင်အဆင့်ကောင်းကောင်းရမယ်။ဒါပေမဲ့မောင်နီဟာဒီမေးခွန်းကိုတော့ကျောင်းအ ာရိတာကောင်းတဲ့လူတစ်ယောက်ဖြစ်တယ်။သူ့ရဲ့တာဝန်ကိုသဘောပေါက်သူဖြစ်တယ်။ဒါကြောင့်တာမန်ចောင်းသားမောင်နေကိုစုပေးရတာပါပဲ။ဖြောက်မှတ်ခြင်းပါရမီမှုကတည်ခြင်းမှကဲတင်တတ်၏။ဖြောက်မှတ်သောသူကိုငဲ့၍တည်စေခြင်းကထာဝရဖျားသည့်အခွင့်ပေးတော်မမူလို့တုတ်တန်ချံအခန်းကြီး30အခန်းငယ်1မှ3ထဲမှာဖော်ပြထားပါတယ်။လူတိုင်းမိမိလက်ရှိဘဝအခြေအနေကိုလက်ခံလိုက်စမ်းပါ။လက်ခံပြီးတော့မှအဲ့ဒီညံ့နာကိုဘလို့တော့အောင်လုပ်မလဲဆိုတာကိုစဉ်းစားပါဒါအရေးကြီးတယ်နံပါတ်2တာမန်လူဖြစ်ရခြင်းကိုဂုဏ်ယူပါထိုသူများကိုလေးစားပါကျွန်တော်တို့ဟာနေ့စဉ်တာမန်လူတွေကိုတွေ့ကြုံမှာပါသူတို့ကိုလေးစားရမှာပါပဲကျွန်တော်သဘောကျဆုံးကဥပ္ပဦးပါဘိုးတော်ဦးဝိုင်းမင်းကွန်းဘက်ကမှစီရီတည်တယ်ဒီအတွက်ဘိုးတော်ဦးဝိုင်းဟာမင်းကွန်းဘက်ကိုကြွလာတယ်။အေယာဝတီမြစ်ကိုကူးရတာပေါ့။မိုးတွင်မို့မြစ်ရေရှမ်းနေတယ်။မြစ်ပြင်ကအကျယ်ကြီးပေါ့။ဒီခါဘိုးတော်ဦးဝိုင်းကမြစ်ပြင်ကိုကြည့်ပြီးအင်းအေယာဝတီမြစ်ကြီးကကျယ်လှပါတယ်။ဘသူမှဒီမြစ်ကိုကူးနိုင်မယ်မထင်ဘူးဟုမိန်တယ်။ဒီစကားကိုကြားတော့ဥပ္ပဦးကအရှင်မင်းကြီးဒါမျိုးကိုတော့ကျွန်တော်မျိုးအပြော့ပဲလို့ပြန်ဖြေလိုက်တယ်။ဘာဒီမြက်ကိုမင်းကူးနိုင်တယ်ဟုတ်လားမမဗျာအပြောကြည့်တဲ့ပေါ်ဦးပဲကဲခုပဲကူးပြဆုတော်ငွေချမယ်ဘရင်အမိန်ပေးတော့ပေါ်ဦးဟာမန်းတပ်အောက်ကိုဆင်းပြေးတာပေါ့အေယာဝတီမြက်ကန်နှစ်ဖူးကိုလည်းရောက်ရောသူဟာကန်းချိန်မှာပတ်ပြေးနေတယ်ကြားတော့ဘရင်ကပေါ်ဦးကိုပြန်ခေါ်တယ်ဟဲ့မကူးသေးဘူးလားခုမှဘာကြောက်နေတာလဲမကြောက်ပါဘူးဗျာမကြောက်ရင်ကူးလေကွာဘာလို့လျှောက်ပြေးနေတာလဲလို့မေးလိုက်တယ်။ကျွန်တော်မျိုးလှေရှားနေတာပါဖျား။လှေနဲ့ကူမယ်ဟုတ်လား။မှန်ပါ။လှေနဲ့ကူရင်ဖြင့်တာမန်လူတွေလည်းကူးနိုင်တာပေါ့ကွာ။အရှင်မင်းကြီးကျွန်တော်မျိုးပေါ်ဦးဟာလည်းတာမန်လူပါပဲတဲ့။လောကမှာလူတွေကအထူးဆန်းကိုသဘောကျလေးရှိပါတယ်။တာမန်လူတွေကိုအထင်မကြီးကြပါဘူး။တကယ်တော့နာမည်ကြီးတဲ့လူသာမကတာမန်လူအလုံးလေသူ့တံပိုးနဲ့သူရှိပြီးသားပါ မြန်မာပြည်မှာမိသားမရှိရင်လယ်သမားမရှိရင်ဆရာဝန်မရှိရင်ဆရာဆရာမတွေမရှိရင်သူနာပြုမရှိရင်ဘာဖြစ်သွားမယ်ထင်တယ်လဲစသဖြင့်နိုင်ငံတစ်နိုင်ငံလုံးအတွက်အလွှာပေါင်းစုံကကြာရတာဝန်ထမ်းဆောင်သူတွေလိုအပ်တာပဲသို့တော့မရှိမဖြစ်တာမှန်တယ်ဘယ်နေရာအတွက်လဲသက်ဆိုင်တဲ့နေရာအတွက်ပဲဖြစ်တယ်နေရာတိုင်းအတွက်မရှိမဖြစ်တာမဟုတ်ပါဘူးမြန်မာပြည်တိုးတက်မှုနောက်နေရခြင်းမှာလူမှန်နေရာမှန်မရှိခြင်းကြောင့်ပါမြန်မာပြည်ရှိခရစ်ယာန်လောကမှာလည်းခရစ်ယာန်လူငယ်တိုင်းနီးပါးတင်းအုပ်စရာဖြစ်ချင်လာကြတယ်ကျန်းစာကျောင်းများကလည်းနှစ်ပတ်သင်တန်းများပေးပြီးအမှုတော်ဆောင်များဖြစ်အောင်လှုပ်ဆောင်နေကြတယ်ရလက်မှာအမှုတော်ဆောင်လောကမှာဖျားခေါ်တဲ့မကြားဘဲရောက်လာတော်သူများအရေးချင်းပြည့်ဝသောအမှုတော်ဆောင်များထက်အရေးအတွက်ဖောင်းပွားလာကြတော့ကြောင့်စံစာကိုစနစ်တကျတင်ကြားခံယူခြင်းမရှိပဲမီဒီယာအွန်လိုင်းပေါ်မှာလူအကြိုက်တရားများပလူပြန်လျက်ရှိပါတယ်။ပိုပြီးအသင်းတော်အတွင်းရှုပ်ထွေးမှုများမှားယွင်းသောဩဝါဒများတွေ့ကြုံနေရပါတယ်။မိမိကိုယ်သာသနာလောကတွင်ဖျားမခေါ်ပဲမလာပါနဲ့။မိမိဘဝတာမန်အသင်းသားနေရာတွင်နေထိုင်ပြီးဖျားဘုံထင်ရှားအောင်အသက်ရှင်ပါသခင်ရှုကိုတော်တိုင်းလောကအလင်းလောကစားကဲ့သို့ပတ်ဝန်းကျင်အကျိုးပြုတဲ့တာမန်လူဖြစ်ရခြင်းကိုဂုဏ်ယူပါတယ်။ထိုသူများကိုလည်းလေးစားစွာဆက်ဆံပါ။နေရာကလူကိုမြင့်မြတ်စေတာမဟုတ်ပါဘူး။လူရဲ့လောရက်ကသာနေရာကိုမြင့်မြတ်စေတာပါ။တမန်ကျမ်းစာမှာပါဝင်တဲ့တာမန်လူများရဲ့အခန်းကဏ္ဍကိုဖော်ပြပေးခြင်းပါတယ်။နံပါတ်၁မုတ်ငါလုံးငါးနှစ်ကောင်သူငယ်တယောက်ရှင်ယောဟန်ခရစ်ဝင်ခန်းကြီး6ခန်းငယ်5မှ21သခင်ယေရှု၏အံ့ဩဖွယ်နမိတ်လက္ခဏာမှာပါဝင်တဲ့ထိုလူငယ်နာမည်ဖော်ပြခြင်းမရှိပါဘူးထိုလူငယ်ကြောင့်သာနမိတ်လက္ခဏာဖြစ်ပေါ်ရခြင်းဖြစ်ပါတယ်အဓိကသရုပ်ဆောင်နာမည်မပါပါဒီနေရာမှာခွန်အားယူစရာကတော့မိတ်ဆွေဘဝမှာနာမည်ပါသည်ဖြစ်စေမပါသည်ဖြစ်စေကောင်းတဲ့အလုပ်ကိုဆက်လုပ်ပါတေကြတာတခုကထိုလူငယ်ဤနာမည်သည်ကောင်းငင်ဘုံမှရေးထိုးထားမှာဧကံမလွဲပါပဲ။နံပါတ်1ဘိုးကျောင်းမူကြီးနေမန်အိမ်မှနေသောကျွန်မလေး။ဓမ္မရာဇဝင်သရုတ်ထဆောင်အခန်းကြီး5အခန်းငယ်1မှ3။ဘိုးကျောင်းမူကြီးနေမန်နူနာယောဂပျောက်ကင်အောင်ပရောဖက်အေလိရှဲစီတွားခိုင်းသောဣသရေလပြည်မှဖမ်းခဲ့သောအိမ်ဖော်မင်းမငယ်လေးဤနာမည်တမကျန်းစာမှာဖော်ပြထားခြင်းမရှိပါဘူး။ထိုမင်းမငယ်လေးကြောင့်သာယောဂပျောက်ကင်းခဲ့ခြင်းဖြစ်ပါတယ်။ COVID-19 ကာလမှာအဓိကပုံကိုများဟာပြည်သူများသာဖြစ်ပါတယ်။ပြည်သူအလုံး၏စီးလုံးညီညွတ်မှုအားနဲ့သာဒီ COVID ယောဂဆိုကြီးကိုတွန်းလှန်နိုင်မှာဖြစ်ပါတယ်။ပြည်သူလူထုသည်တာမန်လူသားများသာဖြစ်ပါတယ်။တာမန်လူသားများရဲ့အခန်းကဏ္ဍကထိုနိုင်ငံ၏အနာဂတ်အဆုံးဖြတ်ပင်ဖြစ်နေပါတော့သည်။ဂလာတိဩဝါဒစာအခန်းကြီး6အခန်းငယ်9ထဲမှာငါတို့သည်အမယော့စိတ်မပြတ်ပဲကောင်းသောအကျင့်ကိုကျင့်ကြကုန်အံ့ထိုတို့တည်ကြည်၍ကျင့်လျင်အချိန်တန်သောကာလ၌အသီးနှံကိုရိပ်ရလိမ့်မည်လို့ဖော်ပြထားပါတယ်လောကမှာလူတွေဟာအထူးအဆန်းကြီးမြတ်သောပုဂ္ဂိုလ်များကမှအထင်ကြီးကြတာဓမ္မတာပါတာမန်လူတွေကိုအထင်မကြီးကြပါဘူးတကယ်တော့အတော်ဆုံးသိပ္ပံပညာရှင်အိုင်စတိုင်းဟာလည်းတစ်ချိန်ကစာညံ့တဲ့တာမန်ကျောင်းသားလေးပါပဲကမ္ဘာအချမ်းသာဆုံးဘီလ်ဂိတ်ကလည်းဘွဲမရပါဘူးတကယ်တော့လူတိုင်းဟာတာမန်လူတွေကနေအောင်မြင်ထူးချွန်သူတွေအဖြစ်တဆင့်တက်လာကြတာပါပဲအောင်မြင်သူတွေဟာကြိုးစားကြတယ်သူတို့မှာပန်းနိုင်ရှိတယ်ပန်းနိုင်ကိုမရောက်ရအောင်သွားတဲ့စိတ်ဓာတ်စွဲရှိကြတယ်။နိဂုံးချုပ်နေနဲ့ပြောပြရမယ်ဆိုရင်မိမိဘဝမှာတာမန်လူဘဝကိုလက်ခံတတ်ပါစေ။မိမိဘဝမှာတာမန်လူဘဝဖြစ်ရခြင်းအတွက်ဖခင်ကိုကျေးဇူးတင်ပါ။မိမိဘဝမှာတာမန်လူကိုလေးစားတန်ဖိုးထားပါ။မိမိဘဝမှာတာမန်လူဘဝအဖြစ်အကောင်းဆုံးလှူဆောင်ရင်မိမိကိုဖန်ဆင်းထားသောဖခင်ကျေနပ်အောင်တာဓုတစ္ဆာရှိသောငယ်သားအဖြစ်အသက်ရှင်ပါလူတိုင်းတာမန်ဘဝပိုင်ရှင်များကိုလေးစားနိုင်ကြပါစေကလကနောက်ွယ်မှအကျိုးပြုလုပ်ငန်းများကိုလှူဆောင်နေသူများအားဂုဏ်ပြုကြပါစို့ COVID-19 ကာလတလျှောက်လုံးမိမိအသက်ကိုမငယ်ပဲပြ ည်သူလူထုများ၏အသက်အိုးအိမ်စည်းစိမ်များကိုလူမသိသူမသိစောင့်ရှောက်ကာကွယ်ခဲ့သောဆရာဝန်၊သူနာပြုဆရာဆရာမများ၊စေယုံဝန်ထမ်းများ၊အစေခံလူငယ်မောင်မယ်များ၊အလူရှင်များနှင့်မြမပည်သူလူထုတရက်လုံးအားလေးစားကုန်ပြုလျက်ရေးသားဖွဲ့ဆိုခဲ့ပါသည်။ကျမ်းနာသူအရာစီတိုင်းပေါ်ဘုရားသခင်ကောင်းချီးပေးပါစေ။